ါရှင်ယုံကြည်အားဆိုရကဏ္ဍမှာမျှဝေပေးချင်တာကတော့ပညာရေးနဲ့ပတ်သက်တဲ့ကျမရဲ့ယုံကြည်မှုဖြစ်ပါတယ်ပညာရေးကလူတွေရဲ့ဖွံ့ဖြိုးတိုးတက်မှုကိုအားပေးတဲ့နောက်ပြီးတော့ဉာဏ်ရည်ဉာဏ်သွေးနဲ့အတူတူကောင်းမွန်တဲ့ဇယိုက်လက္ခဏာတွေကိုသင်ကြားပေးနိုင်ဖို့ဟာစစ်မှန်တဲ့ပညာရေးရဲ့ပန်းတိုင်ဖြစ်ပါတယ်လို့ကျမတို့ယုံကြည်ပါတယ်နောက်စာသင်ကျောင်းတွေရဲ့ရည်ရွယ်ချက်ကလည်းပဲလူငယ်မျိုးဆက်တွေတို့တွေးခေါ်နိုင်ဖို့စုဆောင်လေ့လာနိုင်ဖို့အတွေ့အကြုံတွေရှာဖွေဖို့နဲ့သူတို့ကိုယ်သူတို့ယုံကြည်ပြီးတော့သူတို့ရဲ့လောက်ခိုင်နိုင်စွမ်းတွေကိုမြင့်တင်ပေးနိုင်တဲ့နေရာတစ်ခုဖြစ်ဖို့ပါဒါမှပဲသူတို့ရဲ့နှံ့ဆက်စွာချင်းချင်းတွေးခေါ်နိုင်တဲ့စွမ်းရည်တွေပုံမှန်ကောင်းမွန်လာပြီးတော့ဖွံ့ဖြိုးတိုးတက်တဲ့ပုံမှန်ကောင်းမွန်တဲ့မြန်မာနိုင်ငံတည်ဆောက်ရမှာအကူအညီပေးနိုင်မှာဖြစ်ပါတယ်နောက်ပြီးတော့စာသင်ကျောင်းတွေရဲ့အသင်ရိုးနဲ့အသင်ကျောင်းမှုပုံစံဟာတွေးခေါ်မှုကိုအားပေးပြီးတော့မိမိရဲ့ယုံကြည်မှုကိုလေးစားသလိုမျိုးပဲနေရာတိုင်းမှာမတူညီတဲ့အမြင်တွေနဲ့ယုံကြည်မှုတွေရှိရဲဆိုတာကိုလေးစားလက်ခံလာနိုင်ဖို့စည်းကမ်းရှိဖို့စသဖြင့်လူပတ်ဝန်းကျင်အတွက်အရေးကြီးတဲ့ခြေရာအုတ်မြစ်တွေကိုချပေးလိုက်နိုင်ဖို့အင်မတန်အရေးကြီးရလို့ကျွန်မတို့ယူဆပါတယ်။ကျောင်းသင်ကန်းစာတွေကလည်းပဲအသိပညာကိုဆရာကနေပြီးတော့တပည့်ကိုမိတူကူးပေးလိုက်ဖို့တသက်မဟုတ်ပဲနဲ့ဒီလူငယ်ရင်းရဲ့မတူညီတဲ့အတွေးခေါ်တွေအမြင်တွေကိုလက်ခံပြီးတော့သင်ယူတက်မြောက်ဖို့စဉ်စားတွေးခေါ်နိုင်စွမ်းကိုအားပေးဖို့လိုအပ်ပါတယ်။ဒါဟာနောက်အနာဂတ်မှာယနေ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ကြေညာတွေကိုရှင်းချပေးနိုင်ဖို့အကူညီတရားဖြစ်လိမ့်မယ်လို့ကျွန်မထင်ပါတယ်။ပညာရေးလို့ဆိုလိုက်တာနဲ့ဒန်တို့အခွင့်အရေးရဖို့လည်းအသိအရေးကြီးပါတယ်။နေရာဒေသမျိုးတွေတိုင်းရင်းသားလူမျိုးမျိုးစည်ရဲချမ်းသာမျိုးအရေးသွေးတူညီတဲ့ပညာရေးနဲ့အလုပ်ကိုင်ခွင့်လန်းရကြဖို့အရေးကြီးတယ်လို့ကျွန်မယုံကြည်ပါတယ်။နောက်တစ်ခုကတော့တိုင်းရင်းသားဘာသာစကားနဲ့စာပေရင်ကျေးမှုတွေကိုထိမ့်သိမ့်ဖို့လိုအပ်ပါတယ်။စာသင်ကျောင်းတွေရဲ့သင်ကြားမှုဘာသာစကားဟာမြန်မာဘာသာစကားဖြစ်မဲ့ဆိုရင်တော့မိခင်ဘာသာစကားနဲ့တိုင်းသားယဉ်ကျေးမှုကိုလေ့လာသင်ယူခွင့်ရဖို့သင်ယူမှာထည့်ဆွဲဖို့လိုအပ်တယ်လို့ကျွန်မပြောချင်ပါတယ်။ပညာရေးစင်တာမြန်မာမှုနဲ့နိုင်ငံတစ်ခုရဲ့ဖွံ့ဖြိုးတိုးတက်မှုဟာလည်းတိုက်ရိုက်အချိုးကျရလို့ကျွန်မအယုံကြည်ပါတယ်။ပညာရေးမဖွံ့ဖြိုးမတိုးတက်တာကြောင့်မလို့နိုင်ငံရဲ့တို့တဲ့ဖွံ့ဖြိုးမှုနှောင့်နေရတယ်။ဒါကြောင့်မလို့စီးပွားရေးလူမှုရေးအဆရှိရတယ်လည်းနှိမ့်ကြရပါတယ်။အစိုးဆုံးကတော့အင်တန်တန်ဖိုးရှိတဲ့လူသားရဲ့မြစ်တွေဆုံးရှုံးရတာပါ။နိုင်ငံတစ်ခုတည်ဆောက်တဲ့နေရာမှာလူသားစွမ်းအားအရင်မြစ်ဟာလည်းပဲတန်ဖိုးရန်ကြီးတဲ့အရင်မြစ်တစ်မျိုးပါ။ဒါကြောင့်မလို့ညီကုန်းချောင်းနေနဲ့ကျွန်မပြောချင်တာတော့ပညာရေးသင်ယူနဲ့ဆန်လုံးအဆင့်မြင့်ဖို့ပညာရေးအခွင့်အလမ်းဒီဒေသမြွေလူမျိုးမြွေတန်းတူကြီးညီမြစွာရရှိဖို့ဟာအင်မတန်အရေးကြီးတဲ့အရာတစ်ခုဖြစ်တယ်လို့ကျွန်မယုံကြည်ပါတယ်လို့ပြောရင်းနဲ့ပဲကျွန်မညီကုန်းချုပ်ချင်ပါတယ်အားလုံးကျွန်မကြည်စည်တင်ပါရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်